ကျမ်းမာတော်မူပါစတူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့နဲ့ကတ်တွန်းဟာနိုင်ငံတနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှရှိတဲ့အာသာချက်အားနည်းချက်လိုအပ်ချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံခေါင်းဆောင်တွေကအစစောင့်ကြည့်ဖတ်ရှုလေ့လာမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပြီးဒီတစ်ပတ်မှာတော့လူကြိုက်များတဲ့တကွက်ကတ်တွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်။ပရမောက်ဆုံးတကွက်ကတ်တွန်းကလေးမှာယူနေဂျန်တောက်ပြီးစစ်လိတ်ထိုင်ဖော်နေတဲ့အမျိုးသားတယောက်ကိုသူ့အမျိုးသမီးကပြစ်တင်ကျိန်းမောင်းနေပုံကိုကတ်တွန်းဆရာကစွဲထားပါတယ်။အမျိုးသမီးပြစ်တင်ကျိန်းမောင်းနေတာကတိုင်းပြည်ရန်ကိုကာကွယ်ဖို့ကာကွယ်ဖို့နဲ့ဘာမှလည်းဖြစ်ဖြစ်မြောက်မြောက်ရှိအောင်လုပ်ပြနိုင်တာမရှိလာသမျှလူနဲ့လေပန်းရင်နှွေးတောက်လိုက်စစ်လိတ်ဖော်လိုက်တဲ့အချိန်တွေကုန်ပေါ့ဟိုမှာဖြင့်စူအောင်လုပ်တဲ့ဈေးတွေတောင်တက်နေပြီတဲ့ဒီတစ်ခွက်ကတ်တွန်းကလေးကတိတ်ကိုထိမိပါတယ်တလောကအမ်းမြုံနယ်မှာစူပူမှုဖြစ်အောင်လှုပ်ဆော်ပေးတဲ့သူတွေကိုတယောက်ကျက်၅သိန်းပေးမယ်ဆိုပြီးမကွေးမြို့မှာစီယုံနေလို့စီယုံနေတဲ့သူတွေကိုဝင်းကြီးချုပ်ဒေါက်တာအောင်မွန်းချိုကဥပဒေနဲ့အညီအရေးယူပေးဖို့မကွေးခရိုင်တရားရုံးမှာဦးထိုက်လျှောက်ထားခဲ့ပါတယ်။ရခိုင်ပြည်နယ်ကပြဿနာကြောင့်နိုင်ငံတကာဖိအားတွေနဲ့အယက်သားအစိုးရရင်ဆိုင်နေရတာကိုအခွင့်အရေးယူပြီးဖြောင်းဝင်ခင်းကျင်တဲ့အဖွဲ့ကစီမံခဲ့တာပါ။ဒါကိုကာတွန်းဆရာကတိတိမိမိနဲ့စူအောင်လုပ်တဲ့ဈေးကွက်တွေတောင်တက်ကုန်ပြီလို့တယောခဲ့တာပါ။နောက်တစ်ကွက်ကာတွန်းကလေးမှာတော့လူတယောက်ကကျွေးကြော်တန်တစ်ခုကိုကျွေးကြော်နေပြီးသူ့ကျွေးကြော်တန်ကိုအခြားသူတယောက်ကပြန်ပြီးမေခွန်းထုတ်လိုက်တာကိုကတ်တွန်းဆရာကစွဲထားတာပါ။သူကြွေးကြော်နေတာကအတ္တသမားတွေကိုမောင်းထုတ်ကြ၊အချင်းပြက်တွေကိုခြေမုံးကြ၊ကိုကျိုးရှာသမားတွေကိုတိုက်ဖြတ်ကြတဲ့။ဒီလိုကြွေးကြော်နေတော့အတန်တန်ကကြားဖြတ်ဝင်လာပြီးမေခွန်းထုတ်လိုက်ပါတယ်။ထင်သလား။ဘယ်တော့မှငါတို့ကိုနိုင်ခဲ့ဘူးတဲ့အစင်လာရှိခဲ့လို့လဲတဲ့။ဒီတစ်ခွက်ကတ်တွန်းကလေးကလည်းပြစ်မှတ်ကိုဒိုက်ရိုက်ထိပါတယ်။တကယ်လဲကတ်တွန်းဆရာဝေဖန်ထားသလိုပါပဲ။အာဂရီလိုက်စားသူတွေကိုကျိုးရှာတဲ့သူတွေဟာအစိုးရအဆက်ဆက်လက်ခမောင်းခတ်နိုင်နေတုံးပါပဲ။အဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုဩဂတ်လအထိကတိုင်ကြားထားတဲ့တိုင်ကြားစာပေါင်း 3,800 ကျော်ရောက်ရှိခဲ့ပါတယ်။ရန်ကုန်နဲ့မန္တလေးတိုင်းဒေသကြီးကတိုင်ကြားစာတွေအများဆုံးရောက်လာခဲ့တာပါ။ဒါပေမဲ့အခုထိတိုင်ကြားစာ40တစ်စောင်ကိုသာအေးအေးယူဆောင်ရွက်နိုင်သေးတာကြောင့်အေးအေးယူဆောင်ရွက်ရမှာနှောင့်နှေးမှုတွေရှိနေတဲ့သဘောပါ။ဒါကိုကတ်တွန်းဆရာကထိထိမိမိလှောင်ပြောင်တယောထားတာဖြစ်ပါတယ်။နောက်တစ်ကွက်ကတ်တွန်းကလေးမှာတော့လူနှစ်ယောက်အပြင်အလံပြောဆိုနေကြတာကိုကတ်တွန်းဆရာကစွဲထားပါတယ်။သူတို့ပြောနေကြတာကခမည်းမိသားစုတွေဒီမိုကရေစီအရေးငြိမ်းချမ်းရေးလူအခွင့်အရေးနဲ့တက်တက်ကြွကြလှုပ်ရှားနေကြတယ်ဆိုတော့နောက်တစ်ယောက်ကပြန်ပြောပါတယ်။သူပြောလိုက်တာကဟုတ်တယ်လေ။တမီးကတချင်းဆိုပြိုင်ပွဲ၊တားကအငိမ့်ပြိုင်ပွဲ၊ကျုပ်ဇနီးကရုပ်ရှင်ပွဲတော့တွားကြတယ်လေတဲ့။ဒီတစ်ကွက်ကတ်တွန်းကလည်းလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုမီးမောင်းထိုးပြနေပါတယ်။တကယ်လဲအဲ့ဒီလိုဖြစ်ပျက်နေကြတာပါ။တကယ်ထိရောက်တဲ့ပတ်မိုးကူညီမှုတွေထက်ပျော်ပွဲရွှင်ပွဲတွေနဲ့လမ်းဆုံးနေကြတဲ့သူတွေကိုကတ်တွန်းဆရာကတယောထားတာပါ။နောက်တကွက်ကတ်တွန်းကလေးကတော့ခေဟောင်းကတ်တွန်းကဝိကြီးဦးမောင်စိန်ရဲ့ကတ်တွန်းမှာယခင်ခေအခြေအနေနဲ့ထင်ဟပ်နေတာကြောင့်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာပြန်ပြီးရေပန်းစားလာတဲ့တကွက်ကတ်တွန်းကလေးပါ။ပညာရှိကြီးကသူ့တပည့်ကိုစုံမနေတဲ့ပုံကိုဦးမောင်စိန်ကစွဲထားတာပါ။ပညာရှိကြီးကအိမ်ငါတပည့်ဒီနေ့ကစပြီးကိုနာနာဝေဖန်ကွက်သူများကိုလည်းများများဝေဖန်ပေးကွက်ငါ့ကိုတော့ဝေဖန်မှမကြံနဲ့ပါးရိုက်ပြစ်လိုက်မယ်တဲ့ဦးမောင်စိန်ရဲ့တကွက်ကတ်တွန်းကလည်းခုခေတ်အနေထားနဲ့အံဝင်ဝင်ကြဖြစ်နေပါတယ်ဝေဖန်တဲ့သူတွေဟာပါးရိုက်တာတဲ့ကျန်းနဲ့66ဂါကြီးနဲ့ကွိကနဲထောင်ထဲရောက်ကုန်ရပါတယ်ကိုလာဝေဖန်ရင်တော့ဆက်ဆက်ထိမခံတဲ့ရွှေပကံအဖွဲနဲ့အစိုးရအဖွဲကိုဒီကတ်တွန်းဆရာကဝေဖန်ထောက်ပြနေတယ်လို့ပါပဲနောက်တကွက်ကတ်တွန်းကလေးကတော့ခေါင်းစဉ်အမျိုးမျိုးတက်ပွဲတော်ကျင်းပရေးကော်မတီတို့စာကတ်ထားတဲ့ဇပွဲပေါ်မှာထိုင်နေတဲ့သူကိုသူတပည့်ဖြစ်တဲ့သူကမေကွန်းထုတ်နေတဲ့ပုံမှာတပည့်ဖြစ်သူမေကွန်းထုတ်လိုက်တာကဘာစားပွဲတော်မှာမလုပ်တဲ့ကျက်သွန်ကြီးကဘာလို့ဈေးတက်နေရတယ်လဲဆရာတဲ့ဒီတကွက်ကတ်တွန်းကလည်းပျောင်မြောက်လှပါတယ်ကြက်ငက်တုတ်ကွေးယောဂပိုးတွေတွေ့လို့ကျက်သားစားမဲ့သူမရှိကျက်သားတွေဈေးကျခဲ့တော့ကကျက်သားစားပွဲတော်ကျင်းပခဲ့ကြတယ်နောက်တစ်ခါအိန္ဒိယကပဲရီအဝယ်ရက်လိုက်တော့ပဲရီဈေးကျပြန်တော့ပဲစားပွဲတော်ဆိုပြီးကျင်းပကြပြန်တယ်ကျက်သားစားပွဲတော်ကတော့ထားပါတော့ခုတခါပဲစားပွဲတော်ကြတော့နည်းနည်းများသွားပြီလို့အဖထင်တယ်ငါတူလောက်ပါလားငါတို့ပြည်သူတွေဝယ်မစားနိုင်ကြတဲ့ပဇွန်တို့စားပွဲတော်တို့ဟမ်ဘာဂါစားပွဲတော်တို့စိတ်သားစားပွဲတော်တို့တန်ပေါက်စားပွဲတော်တို့ဘယ်နဲ့ကွာပဲစားပွဲတော်တဲ့ပဲဆိုင်တဲ့တောင်သူတွေအတွက်ဆိုပြည်သူတွေကအနစ်နာခံပြီးစားပေးဖို့အဆင်သင့်ဖြစ်ပေမဲ့လုပ်ငန်းရှင်တွေအကျိုးစီးပွားအတွက်ဘာမဆိုင်ညာမဆိုင်ငါတို့ပြည်သူတွေကပဲစားနေကြရအောင်မလားပဲစီတွေကောင်းခဲ့တဲ့အချိန်ကရောင်းရသမျှအိတ်ထဲအကုန်ထည့်ခဲ့ကြပြီပဲစီကြတဲ့အချိန်ရောက်တော့မှပြည်သူတွေကိုပဲစားခိုင်းပြီးခင်ဗျားတို့အတုံးချခံအနေနဲ့အတုံးချမယ်ဆိုရင်တော့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာခြားတိတ်တွေပြောသလိုဟဟပဲရမယ်လို့ဒါပြောလိုက်ချင်ပါတယ်ငါတူရဲ့ကဲပါလူကလေးရေမင်းလဲပဇွန်တို့စားပွဲတော့ဒ တံပေါက်စားပွဲတော်စိတ်သားစားပွဲတော်တို့ကျင်းပလာမှာကိုစောင့်မျှော်နေရတဲ့ပြည်သူတယောက်အဖြစ်ကနေကင်းလွတ်နိုင်ပါစေလို့ဆုတောင်းပေးလိုက်ပါတယ်ကွယ်မင်းရဲ့ချစ်လာသောအဖစန်နီဦး